င်္ဂလာပါဦးမိုးစောင်ရှင
်ဟုတ်ကဲ့မင်္ဂလာပါ
ကျမတို့အခုဒီ VOA Studio မှာပေါ့နော်ကိုလိုက်လာရောက်ပြီးတော့တွေ့ဆုံပြီးမျက်ဝေပေးရတဲ့ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါကျွန်တော်လည်းကျေးဇူးတင်ပါတယ်ဟုတ်
အဲ့တော့ပထမဦးဆုံးကဒီ Trump အဆိုရကနေပြီးတော့အခုဒီမြန်မာနိုင်ငံကိုပေါ့နော်သူတို့ဒီ American နဲ့ပတ်သက်လို့ရှင် NDA ပေးနိုင်တယ် NDA ရှိတဲ့နိုင်ငံဖြစ်ပေါ့နော် National Emergency ဒီနိုင်ငံတော်ဒီအရေးပေါ်ကြေညာချက်အဥပဒေအောက်မှာဆက်ပြီးတော့ထားရှိကြောင်းပေါ့နော်သူတို့ထုတ်ပြန်ထားတယ်ဆိုတော့အဲ့ဒီရဲ့ဒီသဘောထားကဒီຫນွေဥတော်လှန်ရေးပေါ့เนาะ NUG ပါဝင်ပြီးဥဆောင်နေတဲ့ຫນွေဥတော်လှန်ရေးမှာဘလို့တက်ရောက်မှုရှိမှာရှင
်။ဒါတော့ American ဆိုအနေနဲ့ကသူတို့နိုင်ငံရဲ့အရေးပေါ်ဥပဒေကိုတမျိုးပါပြည်နဲ့ပတ်သက်ပြီးတော့ပေါ့เนาะတန်းထတ်တိုးတယ်ဆိုတော့ကကျွန်တော်တို့တက်တော့ဒါအရေးကြီးတယ်လို့ပြောလို့ရတာပေါ့လေ။ဘာလို့လဲဆိုတဲ့အခါကျတော့ဒီလိုမျိုးတန်းထတ်တိုးမှသာလေဒါ American အစိုးရအထူးသဖြင့် American သမ္မတရဲ့သူထုတ်တဲ့ဥပဒေတွေပေါ့เนาะဒီကြေညာချက်တွေပေါ့ဒီ executive order လို့ခေါ်မှာပေါ့ဒါတွေကိုဆက်ပြီးတော့တန်းတိုးလို့ရမယ်ဒါတွေဆက်လက်ပြီးတော့လည်းအသက်ဝင်မှာပေါ့လေအဲ့တော့ကျွန်တော်တို့နိုင်ငံပေါ်မှာထားရှိတဲ့ဒီဘန်နာရေးစီးပွားရေးနဲ့ပတ်သက်တဲ့အရေးယူဆောင်တဲ့ကိစ္စတွေနောက်တော့ကျွန်တော်တို့နိုင်ငံကိုဒါအရေးပေါ်အနေနဲ့ပေါ့အကူအညီပေးရမယ့်ကိစ္စတွေအဲဒါမျိုးကိစ္စတွေဆိုလို့ရှိရင်ပြီးတော့ဆက်လက်ပြီးတော့ဆောင်ရွက်နိုင်မှာပေါ့နော်ဒါတော့ဒါမျိုးတချို့ကြတော့လည်းဒါနဲ့ပတ်သက်လို့ဒါလုံရိုးလုံစင်ပေါ့အရင်အစိုးရတွေလည်းဒီလိုပဲလုပ်ခဲ့တာလို့တော့ပြောတာတော့ရှိတယ်တူတော်လည်းပဲအခုအချိန်ကတည်တဲ့တိုင်ပဲတာမန်အရင်အစိုးရတွေအရင်သမ္မတတွေတုန်းကလုံရုပ်လုံစင်ကိစ္စတွေကအခုဒီအစိုးရလက်ထက်မှာကျတော့အပြောင်းလဲတွေဖြစ်နေတဲ့ခါကျတော့ကျွန်တော်တို့ကဒီကိစ္စကိုပထမတော့စိုးရင်တာပေါ့နော်တူတော်လည်းဒီကိစ္စကိုဒါဆက်ပြီးတော့တန်းတိုးတဲ့အတွက်ကြောင့်ဒါကျွန်တော်တို့ကတော့အများကြီးကြိုးစားတယ်ဝမ်းသာတယ်အဲ့တော့ကျွန်တော်တို့အတိုင်းပြပေါ်မှာထားရှိတဲ့ဒါ American အစိုးရအနေနဲ့ဆောင်ရွက်လက်ဆက်ကိစ္စတွေပေါ့နော်အရေးယူလက်ဆက်ကိစ္စတွေဒါရီကလည်းဆက်လက်ပြီးတော့ဆောင်ရွက်သွားလို့ရတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အတွက်တော့ဒါအရေးကြီးတာဖြစ်ပါတယ
်အဲ့တော့တစ်ဖက်မှာကြတော့ဒီ Trump အဆိုရကသူတို့ကဒီနိုင်ငံခြားငွေတွေပေါ့နော်အဲ့ဒါတွေကိုသူတို့ကအခုလောလောဆယ်မှာသူတို့ဖြတ်တောက်ထားတယ်ပေါ့လေဒါရပောင်90သူတို့ပြန်ပြီးသုံးသပ်မယ်ဆိုတော့တစ်ဖက်မှာလည်းသူတို့ဒီအဆိုရအတုံးငွေတွေနဲ့ပတ်သက်ပြီးတော့သူတို့တော်တော်လေးကိုစီစစ်ပြီးတော့ကင်တွယ်လှုပ်ဆောင်နေကြရတယ်ပေါ့လေဆိုတော့ဒါပေမဲ့အခု NUG ကလေဒီပြောထားတဲ့အထဲမှာပေါ့နော်အခု Trump အစိုးရကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဟိုလောလောဆယ်ဖြတ်တောက်ထားတဲ့အကူအညီတွေထဲမှာပေါ့လေ NUG ရဲ့ဟိုအသုံးစရိတ်တွေဟိုတော့ထိခိုက်မှုမရှိဘူးဆိုတာမျိုးလဲထောက်ပြထားတာဆိုတော့အဲ့ဒါရောဘာကြောင့်လဲရှင
်ဒါ American အစိုးရအနေနဲ့အခုလောလောဆယ်ပေါ့နော်ဒီသမ္မတကနေပြီးတော့ထုတ်ပြန်တဲ့Executive Order ပေါ့သူ့ရဲ့ဒီအမိန့်ညွှန်ကြားချက်တွေမှာဒီနိုင်ငံကအကူအညီပေးတဲ့ကိစ္စတွေကိုတော်တော်များများကြီးသူဖြတ်တောက်ပလိုက်တယ်ပေါ့နော်အခုကြဆိုင်ထားတာတွေရှိဆိုတော့ကျွန်တော်ကဒီကိစ္စမြန်မာအရေးနဲ့ပတ်သက်ပြီးတော့ထိခိုက်မှုရှိမရှိတာနှစ်ပိုင်းတော့ပြောရမှာပေါ့လေဆိုတော့ပထမတစ်ပိုင်းကတော့ဒါဒီ American နိုင်ငံဆိုတာဒီနိုင်ငံတော်တော်များများကိုအကူအညီပေးနေတဲ့နိုင်ငံကြီးဖြစ်တဲ့ကြောင့်ဒီလိုမျိုးအကူအညီတွေဖြတ်တောက်မှုကအ ਨੇ များပေါ့တကဘာလုံးကိုအထူးသဖြင့်ပေါ့နော်ကျွန်တော်တို့လိုမျိုးဖွံ့ဖြိုးတိုးတက်စဖွံ့ဖြိုးစေနိုင်ငံတွေကအများကြီးထိခိုက်မှုတွေရှိပါတယ်အများကြီးထိခိုက်မှုတွေရှိတယ်ကျွန်တော်တို့နိုင်ငံဆိုလို့ရှိရင်တည်တဲ့အတိုင်းပဲဒါ American ပြည်ထောင်စုဆိုတာကအကူအညီတွေအများဆုံးပေးနေတဲ့နိုင်ငံပေါ့နော်အကြီးဆုံးဒိုနာနိုင်ငံကြီးတစ်ခုဖြစ်တယ်အဲ့တော့ဒီလူသားချင်းစာနာမှုအကူအညီတွေပဲဖြစ်ဖြစ်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်တဲ့အကူအညီတွေပဲဖြစ်ဖြစ်ကျန်းမာရေးပညာရေးနဲ့ပတ်သက်တဲ့အကူအညီတွေပဲဖြစ်ဖြစ်စိုက်ပျိုးရေးစသဖြင့်ပေါ့လေအဲ့ဒီအကူအညီတွေကိုဒီကုလသမဂ္ဂအဖွဲ့အစည်းတို့နိုင်ငံတကာအဖွဲ့အစည်းတွေကနေတဆင့်အကူအညီပေးနေတာပေါ့နော်ဒီလိုကိစ္စတွေမှာတော့ဒါအများကြီးထိခိုက်မှုတွေရှိတယ်ပေါ့နော်ဒါတကူပေါ့ဒါပေမဲ့နောက်တစ်ပိုင်းမှာကတော့ကျွန်တော်တို့တော်လှန်ရေးအတွက်ဘယ်လောက်ထိခိုက်မှုရှိလဲဆိုတာကတော့ပုပ္ပိလေးနေပြောမယ်ဆိုလို့ရှိရင်ဒါ2022ခုနှစ်မှာဒီဘာမာအက်ဆိုပြီးတော့ဒီဘာမာရေးအတွက်ကိုပြဋ္ဌာန်းတဲ့ဥပဒေတခုရှိတယ်ဒါကတော့တို့တို့ရဲ့အမေရိကန်နိုင်ငံရဲ့ဒီကာကွယ်ရေးဆိုင်ရာဒီဥပဒေတခုပေါ့နော် National Defense Authorization Act အဲ့ဒါမှတို့တို့ထည့်ပြီးတော့ဖော်ပြခဲ့တဲ့ဥပဒေပေါ့လေဒါအဲ့ဒီအထဲမှာဆိုလို့ရှိရင်ကျွန်တော်တို့တော်လှန်ရေးအတွက်ကျွန်တော်တို့သူတို့တုံးတာကတော့ဒီဒီမိုကရေစီလိုလားတဲ့အဖွဲ့အစည်းမှာပေါ့နော်ပရိုဒီမိုကရေစီမူဗ်မန့်တုံးတာပေါ့အဲဒီအဖွဲ့အစည်းတွေကိုဒါ NUG တို့ CRPH တို့အတိုင်းသားတော်လိုင်းရဲ့အဖွဲ့တွေနာမည်တွေနဲ့ပါပါပြီးတော့သူတို့ဖော်ပြခဲ့တာရှိတယ်ပေါ့နော်အဲ့ဒီမှာဒီစီရေးမဟုတ်တဲ့အကူအညီတွေပေါ့ non lethal assistance ဆိုပါလို့ဒါတွေကိုလည်းသူတို့ကပေးဖို့ဆိုပြီးတော့ခေါင်းစီနေနဲ့ဖော်ပြခဲ့တာတွေရှိတယ်ပေါ့လေအဲ့တော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်အဲ့ဒီအကူအညီတွေဟာဒီ American လွတ်တော်ကလည်းသူတို့ရဲ့ဒီ budget အသုံးစရိတ်နဲ့ပတ်သက်တဲ့ committee ပေါ့နော် appropriations committee ဒီ committee ကလည်းတတ်မှတ်ပြဋ္ဌာန်းပြီးရောဘယ်လောက်သုံးရမလဲဆိုတာတွေကိုခေါင်းစဉ်နဲ့တို့ကဖော်ပြပေးခဲ့တာတွေရှိတယ်။နောက်ပေးခဲ့တဲ့နှစ်ဆိုရင်121တန်းပေါ့နော်။ဆိုတော့ဒါတွေကကျွန်တော်တို့ ဟိုဒီတော်လိုင်းအဖွဲ့အစည်းများရှိဟိုဒါဟိုပုံမှန်လေးလည်းမပြောရမယ်ဆိုလို့ရှိရင်ဘာမှလက်ခံရရှိခဲ့တာမရှိဘူးဒီအကူအညီတွေမရခဲ့ဘူးပေါ့နော်ဆိုတော့ကျွန်တော်တို့တော်လိုင်းနဲ့ပတ်သက်ရင်ကျွန်တော်တို့အနေဆုံးအဖြစ်ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရကိုတော့တကယ်တော်လိုင်းကိုထောက်ကူပြုမဲ့ဒီအကူအညီတွေကမရခဲ့တဲ့ကြောင့်အခုလိုဖြတ်တောက်တဲ့အခါမှာလည်းကျွန်တော်တို့ကတော့အများကြီးကျွန်တော်တို့မှထိခိုက်စရာမရှိဘူးပေါ့နော်
ဟုတ်ကဲ့အဲ့တော့တကယ်တမ်းဒီ NUG အနေနဲ့ပေါ့လေရရှိနေတဲ့ရန်ပုံငွေတွေရကြတော့ဒါဒီလူထုရဲ့ပံ့ပိုးကူညီတဲ့လူနန်းတဲ့ငွေတွေပဲလားရှင
်အများစုကတော့ကျွန်တော်တို့ဟိုပြည်သူလူထုပေါ့နော်ပြည်သူလူထုလို့ပြောတဲ့အခါမှာပြည်တွင်းမှာနေတဲ့ပြည်သူလူထုလည်းပါတယ်နိုင်ငံတကာမှာရောက်ရှိနေတဲ့ပြည်သူလူထုလည်းပါတယ်ပေါ့နော်သူတို့ကနေကူညီတဲ့ကူညီတွေငွေတွေရှိတယ်နောက်တစ်ခါကျွန်တော်တို့ဒီပြည်တွင်းမှာပေါ့နော်ကျွန်တော်တို့စုမှုထိန်းချုပ်ထားနိုင်တဲ့နေရာတွေကနေပြီးမှရရှိတဲ့အခွန်အကောက်ငွေတွေပေါ့နော်အဲဒီငွေတွေကတော့ကျွန်တော်တို့တော်လှန်ရေးအတွက်ကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအတွက်အဓိကဝင်ငွေတွေလို့ပြောလို့ရပါတယ်ခင်ဗျာအ
ဲ့တော့ဒီ Trump အစိုးရနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့မေးချင်တာကြတော့လက်ရှိ Trump အစိုးရရဲ့ဒီနိုင်ငံသားရေးမူဝါဒမှာပေါ့နော်ဒီမြန်မာဒီမိုကရေစီနဲ့ပတ်သက်ရောဘယ်လိုအပြောင်းလဲတွေရှိမယ်လို့မြင်လဲရှင
်ဒီအခြေခံကျတဲ့မူဝါဒတွေကတော့အပြောင်းလဲမရှိဘူးဆိုပြီးတော့ကျွန်တော်တို့တာဝန်ရှိတဲ့သူတွေစီကတဆင့်သိရတယ်ပေါ့နော်တိုးတော်လည်းပဲဒါဒီအခုအစိုးရအစ်စ်အနေနဲ့ကတော့သူတို့ရဲ့ဒေတာတွင်ပေါ့ဒါ Indo Pacific ဒေတာတွင်မှာဆိုလို့ရှိရင်ပို့ပြီးတော့မှအားကောင်းလောင်စူးစမ်းမဲ့ရွေချက်တွေရှိတယ်။တစ်ဖက်ကပြန်ကြည့်မယ်ဆိုလို့ရှိရင်တော့ဒါကျွန်တော်တို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့ကတော့ဒေတာတွင်မှာရှိတဲ့တကယ်အင်အားကြီးနိုင်ငံများရဲ့အားပြိုင်မှုတွေပေါ့နော်ဒီအားပြိုင်မှုတွေရဲ့တစားကံဖြစ်နေတော့ကျွန်တော်တို့တိုင်းပြည်ရဲ့အရေးကိုမဖြစ်စေချင်ဘူးပေါ့လေမဖြစ်စေချင်ဘူး။ဒီတရုတ်နဲ့လည်းငြိမ်းချမ်းစွာပူးပေါင်းဆောင်ရွက်တဲ့တစ်ချိန်တည်းမှာလည်းကျွန်တော်တို့တိုင်းပြည်မှာအာဏာရှင်များမကြီးထွားရတဲ့ကိုလည်းဒါအမေရိကန်အစိုးရအနေနဲ့ဆောင်ရွက်ပေးနိုင်တယ်လို့ကျွန်တော်ယုံကြည်တယ်။အဲ့ဒီအတွက်ကြောင့်လည်းကျွန်တော်တို့ကလည်းဆက်လက်ပြီးတော့အကူအညီပေးဖို့ကလည်းအရေးကြီးတယ်လို့ယုံကြည်ပါတယ်
။နောက်တစ်ချက်ကကျတော့ဒီ NUG ရဲ့ NUG အစိုးရရဲ့ဟိုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာမူဝါဒရည်တည်ချက်ပေါ့နော်။အဲ့ဒီဟာမှလည်းအခုဆိုရင်ဒီမကြသေးခင်ရက်ပိုင်းကပဲမြန်မာနိုင်ငံမှာဒီစကိုင်းတိုင်းမှာပေါ့နော်။ဟိုကက်သလစ်ဒီဘုန်းကြီးတစ်ပါးကိုဟိုဒီသူတို့အဲ့ဒီမှာအသက်ခံလိုက်ရတယ်ဆိုတော့ဒီအသက်ခံလိုက်ရတဲ့အမှုပေါ့နော်အဲ့ဒါဖြစ်ခဲ့တယ်အဲ့ဒီဒါနဲ့ပတ်သက်ပြီးတော့လည်း NUG ဘက်ကနေပြီးတော့ကြေညာချက်ထုတ်ပြန်တဲ့ခါမှာဒီအမှုမှန်ပေါ်အောင်လဲစုံစမ်းသွားမယ်ဆိုတာလည်းပါတော့လေဆိုတော့အဲ့တော့ဒီလိုမြန်မာနိုင်ငံမှာအခုဒီဘာသာရေးလွတ်လပ်ခွင့်ဒီခရစ်ယာန်ဗုဒ္ဓဘာသာမွတ်စလင်စတဲ့ဒီမတူညီတဲ့ဒီဘာသာတရားတွေကြားမှာပေါ့နော်ဒီတိုင်းဝိုင်းနေကြပို့ပြီးတော့ရက်တီညင်ညွတ်နဲ့ရက်တီလာဖို့ပေါ့လေအဲ့ဒီလိုမျိုးအပိုင်းမှာ NUG ရောဘယ်လိုပုံစံမျိုးနေနဲ့ဆောင်ရွက်သွားနိုင်မလဲရှင
်ကျွန်တော်တို့ပြည်သူညီညွတ်အစိုးရအနေနဲ့ကဒီဘာသာရေးလွတ်လပ်ခွင့်အပေါ်မှာပေါ့နော်ကျွန်တော်တို့လွတ်လပ်ခွင့်တွေကိုအမြဲတမ်းတံပိုးထားတယ်အဲ့ကျွန်တော်တို့ຫນွေဥတော်လန်ရဲ့ရည်ရွယ်ချက်ကပေါ့နော်ဒါအပြောင်းလဲပေါ့အပြောင်းလဲဆိုတဲ့ခါမှာတိုင်းပြည်ကိုတကယ်ဒီစိတ်သဘောထားကအစအပြောင်းလဲဖြစ်ဖို့ဒါလှုပ်ဆောင်တဲ့တော်လှန်ရေးတစ်ခုဖြစ်တယ်ပေါ့လေအဲ့တော့အဲ့ဒါကြောင့်ပဲကျွန်တော်တို့ဒီဘာသာရေးနဲ့ပတ်သက်တဲ့ဆိုလို့ရှိရင်လည်းဒါကျွန်တော်တို့ကအများကြီးလွတ်လပ်ခွင့်ပေးဖို့ကိစ္စဟာဒါအရေးကြီးတယ်လို့ယူဆရတယ်အဲ့ကျွန်တော်တို့အစိုးရအဖွဲ့ထဲမှာကိုကပေါ့နော်တမရာကြီးတို့တမရာကြီးကိုတန်းလည်းဒါခရီးရန်ဘာသာဝင်ပေါ့လေကျွန်တော်ဝင်ကြီးချုပ်ကိုတန်းလည်းခရီးရန်ဘာသာဝင်ဖြစ်ပါတယ်ကျွန်တော်တို့ဝင်ကြီးတွေတူဝင်ကြီးတွေတော်များများကလည်းခရီးရန်ဘာသာဝင်တွေခရီးရန်မကောက်ပေါ့နော်တခြားသောဘာသာဝင်တွေရှိကြပါတယ်အဲ့တော့အခုဖြစ်သွားတဲ့ကိစ္စဆိုလို့ရှိရင်လည်းကျွန်တော်တို့ကဖြစ်တာကိုတည်တည်ကြည်မဲ့ဘာအကြောင်းကြောင့်ပဲဖြစ်ဖြစ်ပေါ့ကျွန်တော်တို့ဒီလိုမျိုးအကျန်းဖက်တဲ့ကိစ္စကိုလုံးဝလက်မခံဘူးအဲ့ဒီအတွက်ကိုလည်းကျွန်တော်တို့အရေးယူဖို့ကျွန်တော်တို့ဟိုပြင်ဆင်နေတယ်နောက်ပြီးကျူးလွန်တဲ့သူတွေလည်းကျွန်တော်တို့ဒါကိုဟိုဖမ်းဆီးထားတယ်ပေါ့နော်ဖမ်းဆီးပြီးစစ်ဆေးနေတယ်ဒါအမြန်ဆုံးလဲအရေးယူဆောင်ရွက်တော့ဖို့ဆောင်ရွက်နေတယ်ပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့အနေနဲ့ကဒီဘာသာတစ်ခုနဲ့တစ်ခုကြားပေါ့ကျွန်တော်တို့ community ပေါ့နော်ကျွန်တော်လူအတိုင်းဝိုင်းတစ်ခုနဲ့တစ်ခုကြားလူမျိုးတစ်ခုနဲ့တစ်ခုကြားပြဿနာဖြစ်ခံလို့မရပါဘူးကျွန်တော်တို့ဒီကိစ္စတွေပြီးတော့မှတဖြည်းဖြည်းကြီးပွားပြီးတော့ပေါ့လေကျွန်တော်တို့တော်လှန်ရေးကိုထိခိုက်စေမဲ့အဖြစ်မျိုးကျွန်တော်တို့ဖြစ်ခံမှာမဟုတ်ဘူးကျွန်တော်တို့ကဒီဘာသာတရားနဲ့ပဲဖြစ်ဖြစ်ပေါ့နော်တခြားသောအယူဆအရင်းနဲ့ပတ်သက်ပြီးတီးခံနိုင်မှုကိုလည်းအမြင့်ဆုံးကျွန်တော်တို့ဒါတိဆောက်ဖို့ကြိုးစားနေတဲ့တစ်ချိန်တည်းမှာဒီလိုမျိုးအသေးပွားပြဿနာတွေကနေပြီးတော့ပို့ပြီးတော့ကြီးမားလာတဲ့အဆင့်ထိမဖြစ်အောင်လည်းကျွန်တော်တို့အနေနဲ့တကယ်ယူဒီဆိုက်ကာကွယ်သွားဖို့ပေါ့နော်အများအားကျွန်တော်တို့ဆောင်ရွက်ချက်ရှိပါတယ်အဲ့
တော့သမရဒီ Trump အစိုးရကိုယ်တိုင်ကလည်းသူတို့ထုတ်ပြန်ထားတဲ့ကြေညာချက်တွေထဲမှာဆိုရင်လည်းဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဦးစားပေးဆောင်ရွက်သွားမယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံကလည်းတကယ်တမ်းကျတော့ဒီဘာသာရေးလွတ်လပ်ခွင့်အဖိနှိပ်ခံရတဲ့နိုင်ငံတွေဆင်းနေမှာလည်းရှိနေတော့အဲ့တော့ဒီအခု တမရထရမ့်အစိုးရလက်ထက်မှာဒီဘာသာရေးလွတ်လပ်ခွင့်ပေါ့နော်မြန်မာနိုင်ငံမှာဒီလိုလှုပ်ရှားမှုတွေဒါနဲ့ပတ်သက်ပြီးတော့ NUG နေနဲ့ကဘယ်လိုဟိုပူးပေါင်းဆောင်ရွက်နိုင်မလဲရှင
်ကျွန်တော်တို့အနေနဲ့ကတော့ဒီအခုဒီအမေရိကန်နိုင်ငံမှာလည်းဒီဘာသာရေးနဲ့ပတ်သက်ပြီးတော့ဆောင်ရွက်မှုတွေပေါ့လေဒီလွတ်လပ်ခွင့်နဲ့ပတ်သက်ပြီးကြိုးပမ်းမှုတွေကဒါအများကြီးရှိတယ်ပေါ့နော်မကြာသေးခင်ကဆိုလို့ရှိတယ်ဒီ International Religious Freedom Summit ဆိုလောက်သွားတယ်ပေါ့နော်ဒီနိုင်ငံတကာဒီဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်တဲ့ထိပ်သီးဆွေးနွေးပွဲပေါ့နော်နိုင်ငံကခေါင်းဆောင်တွေလည်းတချို့လာကြတယ်အဲ့ဆွေးနွေးပွဲမှာလည်းကျွန်တော်တို့တက်ခွင့်ရခဲ့တယ်ကျွန်တော်တို့ရဲ့ဝင်ကြီးပေါ့နော်ဒေါ်စင်မောင်ကိုယ်တိုင်လည်းအတူစကားပြောဝင်ကြခဲ့တာတွေရှိတယ်ပေါ့လေဆိုတော့အဲ့ဒီမှာလည်းကျွန်တော်တို့ပါဝင်ပြီးတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တင်ပြနိုင်ခဲ့တာတွေရှိတယ်အဲ့တော့ကျွန်တော်တို့မကြာသေးခင်ကဆိုရင်လည်းကျွန်တော်တို့ဟိုဘာလို့ Indiana Police မြို့မှာကျင်းပတယ်ကျွန်တော်တို့ဒီ Spring Flower Conference ဆိုရှိတယ်ပေါ့နော်အဲ့ဒီမှာဆိုလို့ချင်းလည်းဒီနိုင်ငံတွင်းမှာရှိတဲ့ဘာသာရေးနဲ့ပတ်သက်တဲ့အဖွဲ့ကပုံကိုယ်တွေလာရောက်ကြတာတွေရှိတယ်အဲသူတို့နဲ့လည်းကျွန်တော်တို့ဆွေးနွေးညှိနှိုင်းတိုင်ပင်ကြတာတွေရှိတယ်ပေါ့နော်အဲ့တော့ကျွန်တော်တို့မြန်မာအရေးနဲ့ပတ်သက်ပြီးတော့Choose Band ဆောင်ရွက်တဲ့ခါမှာပေါ့လေဒီ American အစိုးရရဲ့တာဝန်ရှိတဲ့သူများနဲ့တွေ့ဆုံပြီးတော့ကျွန်တော်တို့သူတို့ကိုပေါ့နော်စီယုံလှုပ်ဆောင်တဲ့ခါမှာတော့ advocacy ပေါ့စီယုံလှုပ်ဆောင်တဲ့လုပ်ငန်းတွေလုပ်တဲ့ခါမှာလည်းအဲကျွန်တော်တို့ဘာသာရေးအဖွဲ့အစည်းများရဲ့အခမ်းအနားကိုလည်းကျွန်တော်တို့အများကြီးအလေးထားပါတယ်အဲ့တော့သူတို့နဲ့လည်းပေါ့နော်ဟိုတက်နိုင်တဲ့နေရာမှာပေါ့နော်ကျွန်တော်တို့နဲ့ဆောင်ရွက်လုပ်ကြတဲ့နေရာတွေမှာပူးပေါင်းဆောင်ရွက်ဖို့လည်းဆောင်ရွက်နေတာတွေရှိပါတယ်ခင်ဗျာ
ဒီ American နိုင်ငံသားရေးဝန်ကြီး Marco Rubio ကမြန်မာအရေးနဲ့ပတ်သက်ရင်းနှီးရလဲသူကတကယ်ကိုတဆိုင်မမဆောင်ရွက်ခဲ့တာပေါ့နော်ဒီလွတ်တော်ထဲမှာသူလွတ်တော်အမတ်ဖြစ်စဉ်တော့ကလည်းဒါစစ်တပ်ကအုပ်ချုပ်တဲ့နိုင်ငံလူခွင့်ရေးဖိနှိပ်မှုတွေနဲ့ပတ်သက်ရင်သူကလည်းဟိုဝေဖန်ပြောကြားခဲ့တဲ့သူတူဆိုတော့အခုဒီဥမုတ်စော်ဦးတို့အနေနဲ့ပေါ့နော်အခုသူအခုနိုင်ငံသားရေးဝန်ကြီးဖြစ်လာတဲ့အချိန်မှာမြမအရေးနဲ့ပတ်သက်ပြီးအထူးသဖြင့်ဒီမိုကရေစီရေးမှာဘလို့သူ့ဘက်ကနေပြီးတော့ဟိုပံ့ပိုးကူညီပေးနိုင်မလဲလို့ညွှန်လင်းထားလဲရှင
်ဒီအခုလက်ရှိကတော့ဒီအမေရိကန်နိုင်ငံသားရေးဝန်ကြီးပေါ့နော်သူကတော့အစိုးရဖွဲ့ကလည်းပြောင်းလဲဖြစ်ခါသာဖြစ်တယ်နောက်တခြားသောအရေးကြီးတဲ့ပေါ့နော်ဦးစားပေးပေါ့လုပ်ငန်းတွေကိုလည်းဆောင်ရွက်နေတာတွေ့ရတယ်ပေါ့နော်တွေ့ရတယ်သို့တော်လည်းဘာပြောပြောပြောပေါ့နော်စောစောကပြောခဲ့တယ်လို့ပဲမြမကြီးနဲ့ပတ်သက်သူကထက်ထက်ဝင်အသိရှိခဲ့တယ်သူဆောင်ရွက်ခဲ့တဲ့လုပ်ငန်းတွေနဲ့အများကြီးရှိတဲ့တကြောင်တစ်ချိန်မှာပေါ့တစ်ချိန်မှာမြမကြီးနဲ့ပတ်သက်ပြီးသူ့အနေနဲ့ဟိုအာယုံဆိုင်လာနိုင်မယ်တစ်ချိန်မှာတော့သူ့အနေနဲ့ဒီမြမကြီးနဲ့ပတ်သက်ပြီးအခုတက်ပို့ပြီးတော့ပေါ့နော်ဆောင်ရွက်ပေးမယ်လို့ကျွန်တော်တို့မျှော်လင့်ယုံကြည်တယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့ပေါ့နော်တီးခြားကြိုးပမ်းဆောင်ရွက်နေတာတွေလည်းရှိပါတယ်ကျွန်တော်တို့ဒီမှာရှိတဲ့တခြားသောအဖွဲ့အစည်းတွေပေါ့နော်ဒီမှာတော့အတိတဲ့အတိုင်းပဲကျွန်တော်တို့ဟိုဘာသာရေးအခြေပြုပဲဖြစ်ဖြစ်လူမျိုးအခြေပြုပဲဖြစ်ဖြစ်ပေါ့လေနောက်တစ်ခါ community ပေါ့ဒီ data ရဲ့ကျွန်တော်တို့ဟိုအတိုင်းဝိုင်းပေါ့မြန်မာအတိုင်းဝိုင်းအခြေပြုအဖွဲ့အစည်းတွေဒါတွေကအများကြီးရှိကြတယ်နောက်တစ်ခါတကယ် professional ပေါ့နော်ဒီစီယုံလှုပ်ဆောင်မှုဒီ advocacy လုပ်ငန်းတွေကိုလုံးကိုင်ဆောင်နေတဲ့အဖွဲ့အစည်းတွေလည်းရှိကြတယ်အဲ့တော့အဲ့ဒီအဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့အမြဲတမ်းညှိနှိုင်းတိုင်ပင်ပြီးတဲ့ခါကျတော့ဘလို့မျိုးပေါ့ကျွန်တော်တို့မြန်မာအရေးနဲ့ပတ်သက်ပြီးအခုတက်ဖို့ပို့ပြီးတော့အာယုံဆိုင်လာအာယုံထားလာအဆောင်ရရမယ်ဆိုတာလည်းဒီလည်းညှိနှိုင်းပြီးတော့ကြိုးပမ်းပြည့်ရှိပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလိုအချိန်ပေးပြီးတော့မေးတဲ့မေးခွန်းတွေဖြေကြားပေးတဲ့ဦးမှုဆောင်ဦးကိုကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်လည်းမအင်ဂျင်အများကြီးကျေးဇူးတင်ပါတယ်